ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းမဲ့လိုတော့ချိန်မှာ Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ Democratic Party က Joe Biden တို့ဟာသူတို့အချိန်နဲ့ရှင်ပြန်ရမယ်အနောက်လေပိုင်းပြည်နယ်၄ခုမှာအပြိုင်မဲဆွဲနေကြပါတယ်။တောက်ကြမ်းနေမှာသမ္မတထရမ့်က Michigan, Minnesota နဲ့ Wisconsin ပြည်နယ်တွေကိုတွားရောက်နေတယ်လို့ Joe Biden ကလည်း Minnesota, Wisconsin နဲ့ Iowa ပြည်နယ်တွေမှာမဲဆွဲပွဲတွေကျင်းပနေတာပါ။ Michigan ပြည်နယ်မှာ Electoral Votes လို့ခေါ်တဲ့ကိုယ်စားလှယ်မဲ16မဲရှိတယ်လို့ Minnesota နဲ့ Wisconsin ပြည်နယ်တွေမှာ10မဲစီ Iowa မှာတော့6မဲရှိတဲ့အတွက်ဒီမဲတွေရဖို့နှစ်ဦးစလုံးစူးစမ်းနေကြတာဖြစ်ပါတယ်။ Chase Brinney ကတော့2016မှာသမ္မတ Trump အနိုင်ရခဲ့တဲ့ Florida ပြည်နယ်မှာပါတီနှစ်စလုံးကမဲဆွဲခဲ့ကြတာပါ။ Florida မှာ Democrat အထိမ့်မဲ့ဖြစ်တဲ့အပြာရောင်နယ်မြေဖြစ်သွားရင်သူနိုင်ပြီလို့ Joe Biden ကပြောကြားခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတဲ့ကြားကလူများပြားတက်ရောက်တဲ့လူမှုစုဝေးပွဲတွေလုပ်နေတဲ့သမ္မတထရမ့်ကိုဝေဖန်ခဲ့ပါတယ်။သမ္မတထရမ့်ကတော့ဖလော်ရီဒါပြည်နယ်တမ်ပါမှာကျင်းပတဲ့လူမှုစုဝေးပွဲကိုတက်ရောက်လာတဲ့လူအုပ်ကြီးကိုမင်ငွန်းပြောခဲ့ပြီးနိုဝင်ဘာ3ရက်ရွေးကောက်ပွဲနေ့ကျရင် Republican တွေရဲ့အထိမ့်မှအနေရောင်ကလွှမ်းခြုံသွားလိမ့်မယ်လို့ဟောကိန်းထုတ်ခဲ့တာပါ။ဖလော်ရီဒါပြည်နယ်မှာကိုယ်စားလှယ်မဲက29မဲရှိတဲ့အတွက်ပြန်ပက်2ဦးအတွက်လိုအပ်တဲ့မဲရည်အတွက်290အတွက်ဒီပြည်နယ်ကတိတ်အေးပါနေတာဖြစ်ပြီး1996ခုနှစ်ကစပြီးဖလော်ရီဒါပြည်နယ်မှာအနိုင်ရသူဟာအမေရိကန်သမ္မတဖြစ်လာခဲ့တာပါ။